အခုတော့ဦးအောင်ခင်ရမြမာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်လောက်ခံကရင်နေကြားဆောင်တက်နဲ့ပြည်ပရောက်တရုတ်ကုန်တွေတီထိုင်းမြန်မာနယ်စပ်မှာတိဆောက်နေတဲ့တရုတ်မျိုးစစ်တွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်တာပါလေခင်ဗျာ။
တင်းပြင်းနေတဲ့ထိုင်းနယ်စပ်မှာတိဆောက်နေတဲ့တရုတ်မျိုးတွေအကြောင်းသတင်းထွက်နေတာအတော်လေးကြားနေပါပြီ။မြန်မာပြည်ဆိုင်ရာအမေရိကန်တန်မှုဟောင်းသစ္စလာကလပ်နဲ့ဂျေဆင်တာဝါတို့ကလွန်ခဲ့တဲ့ဧပြီလကစာတမ်းထုတ်ဝေလိုက်တဲ့အခါမှာနယ်စပ်ကတရုတ်မျိုးတွေအကြောင်းစိတ်ဝင်စားသူတွေပုံများလာတာတွေ့ရပါပဲ။တမတော်လက်အောက်ခံကရင်နယ်ကြားဆောင်အခြေစိုက်တဲ့ရွှေခုတ်ကူမှာဟောင်းကောင်အခြေစိုက်ရတိုင်းကုမ္ပဏီကနေစပ်မြို့တိဆောက်နေတာကိုလူသိများပါတယ်။မြဝတီမှာလဲကစီနိုကစားဝိုင်းတွေခစ်စားလာပါလေ။မြဝတီမြို့မြောက်ဖက်ကီလိုမီတာ20ကျော်ဝေးတဲ့တောင်ရင်မြစ်မြန်မာဘက်ကမှလောင်းကစားမြို့တိဆောက်နေတာပါ။အရင်နေကြားဆောင်တပ် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါလေ။တရင် BGF အခုရင်းနဲ့ဝင်ရောက်လာတဲ့တရုတ်တွေမြောက်ဒီမှာများပြားလာပါတယ်ရွှေခုတ်ကိုစီမံချက်ကိုစစ်ဆေးဖို့လွန်ခဲ့တဲ့ဇွန်လကမြန်မာအစိုးရဆုံးဖြတ်ပါလေကရင် BGF ဟာအစိုးရတပ်ဩဇာအရှိန်အဟွာနဲ့လောင်းကစားမြို့တော်တိဆောက်နေတာထင်ရှားပါတယ
်မြောက်ဒီမြို့နယ် BGF ထိန်းချုပ်နယ်မြေတဲပုံစိတ်ကတရုတ်အဆောက်အုံတွေကိုဓာတ်ပုံရိုက်တဲ့သတင်းနောက်နှစ်ဦးကိုကရင်နေကြားဆောင်တပ်ကမတ်လဇန်ကဖမ်းဆီးပြီးရိုက်နှက်နေတဲ့သတင်းကိုလူအများသိကြပါတယ်BGF ဘုံမူကြီးစောချစ်ခင်ရဲ့ဝင်ရောက်ဆွဲဖက်မှုကြောင့်သတင်းတော့ဒီကိုတည့်ရဲ့အတွင်းပြန်လှုပ်ပေးလိုက်ပြီးဖမ်းဆီးသူတွေကိုအရေးယူတယ်လို့သိရပါတယ်။တရုတ်စီးပွားရေးလုပ်ငန်းကို KN BGF တပ်ဖွဲ့ကအကာအကွယ်ပေးနေတာဖြစ်ပါတယ်။မြောက်ဝတီမှာတရုတ်လူဦးရေတိုးပွားလာနေတာကိုတရုတ်စာနဲ့ရေးထားတဲ့ဆိုင်းဘုံတွေကတက်တည်ပြနေပါတယ်။ဒါကိုဥပဒေနဲ့မညီညွတ်ဘူးဆိုပြီးစီပင်သားရာရေးအဖွဲ့ကလိုက်လံဖြုတ်သိမ်းပါတယ်။ဆိုင်းဘုံတွေမရှိတော့ပေမဲ့တရုတ်တွေကတော့ရှိနေသေးပါ။ဇူလိုင်15ရက်နေ့ကမြောက်ရီကလောင်စာဝိုင်းကိုအာနာပိုင်းအဖွဲ့ကဝင်ရောက်ဖမ်းဆီးကြောင်းလဲသိရပါတယ်
။ဒုတိယတရုတ်မျိုးတစ်ကိုစိုက်ရှီကန်းဆက်မှုဇုံလို့ခေါ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနှင်ထုတ်ခံရတဲ့တရုတ်လူဝန်ရှင်တွေအတွက်ရည်ရွယ်ပြီးတိဆောက်တာလို့သိရပါတယ်။2012ကထောင်ကလွတ်လာတဲ့တရုတ်လူစုဝမ်ကျော့ကွိုင်တီထောင်နဲ့ဒုံမေအုပ်စုနဲ့မလေးရှားလူဝန်ရှင်တဦးဖက်ဆက်လုပ်ပြီးစိုက်ရှီကန်းစီမံကိန်းကိုအကောင်အထည်ပေါ်နေတာဖြစ်ပါတယ်။KNU ထိန်းချုပ်တဲ့မြောက်ဝတီနယ်ကကွန်ရာမျိုးတစ်စီမံကိန်းပါလဲကမ္ဘောဒီးယားကနှင်ထုတ်ခံရတဲ့တရုတ်လောင်းစားလုပ်ငန်းတွေပါဝင်ပါတယ်။ KNU အကြီးအကဲဆော့ရောဂျာခင်ကိုတိုင်ပါဝင်တဲ့စီမံကိန်းဖြစ်ပြီးကစီနိုကစားဝိုင်းတစ်ခုတည်ဆောက်နေကြောင်းသိရပါတယ
်။တရုတ်မျိုးတစ်စီမံကိန်းအကောင်အထည်ဖော်နေတာကိုတရုတ်အစိုးရရဲ့ပိုလန်ကျောင်းစီမံကိန်းမှာအကျုံးဝင်တယ်လို့ပြောဆိုနေတာမျိုးလည်းရှိပါတယ်။တကယ်တော့ပြည်ပရောက်တရုတ်လူစုတွေတည်ဆောက်တဲ့တရုတ်မျိုးစစ်တွေဖြစ်တာကြောင့်ပြည်ပရောက်တရုတ်တွေအတွက်ရည်ရွယ်ပါတယ်ဒေသခံလက်နက်ကိုင်အဖွဲ့အစည်းရဲ့သဘောတူညီချက်နဲ့ပြည်ပရောက်တရုတ်လုပ်ငန်းရှင်တွေကတိဆောက်တာမို့တရုတ်အစိုးရနဲ့လုံးဝမသက်ဆိုင်ဘူးလို့တရုတ်သူတွေဒီယွန်ဆန်ကဇွန်လ25ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားပါတယ်မျိုးစစ်တည်နေတဲ့တရုတ်တွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်လို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မကြီးနဲ့ပါဘယ်လို့မှပတ်သက်စရာအကြောင်းမရှိဘူးလို့ယွန်ဆန်ကရှင်းပြထားပါလေ
။ဩစတြေးလျလုပ်ငန်းရှင်နိုင်ရဂရီယာဆိုသူဟာကရင်ကောင်းဆောင်ဗိုလ်ချုပ်နဒာမြနဲ့ပူးပေါင်းပြီးဘူဝေးပူဒုက္ခတဲ့စကားမှာမြို့သစ်တည်ဖို့စီမံကိန်းချပါလေ။ဒါပေမဲ့မတ်တီငွေဒေါ်လာ3သိန်းခွဲလောက်ရတဲ့အခါမှာလူလိမ်မှန်းသိရပါလေ။နိုင်ဂျယ်ဂရီယာနဲ့သူ့ရဲ့ Current Enterprise ကိုအဆက်ပြတ်ဖို့နဒာမြကကြေညာချက်ထုတ်ပါလေ။နိုင်ဂျယ်ဂရီယာရဲ့ကရင်မျိုးတစ်စီမံကိန်းမှာငွေစိုက်ထုတ်မိတဲ့အမေရိကန်နဲ့ဂျပန်လုပ်ငန်းရှင်ကစင်ကာပူမှာတရားစွဲတဲ့အခါအရင်းစိုက်သူ၃ဦးကိုဒေါ်လာ1000စီပေးဖို့ဆုံးဖြတ်တာကို AP လ22ရက်နေ့ထုတ် Sydney Morning Herald မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်မေလ9ရက်နေ့ကပြတ်သားနဲ့လောင်းကစားဥပဒေဟာနိုင်ငံကြားသားအတွက်သာဖြစ်ပုံရပါတယ်။ဥပဒေပုံမှန်73မှာမြန်မာပြည်သူပြည်သားကစီနိုမှာလောင်းကစား권မပြုရလို့ပိတ်ပင်ထားပါလေ။ကစ်စနစ်နဲ့ယောညီတဲ့ဥပဒေဖြစ်ဖို့ရည်ရွယ်တယ်လို့ဖော်ပြထားတာကိုကြည့်ရင်နိုင်ငံကြားသားအတွက်တရုတ်လောင်းကစားဝိုင်းတည်ထောင်တာဟာကစ်စနစ်နဲ့ကိုက်ညီတယ်လို့ဖြစ်နေပါလေ။မြန်မာပြည်ထဲမှာလောင်းကစားဝိုင်းတည်ထောင်권ပေးပြီးမြန်မာပြည်သားမပါရဘူးလို့ ပိတ်ပင်တားမြစ်တဲ့ဥပဒေဖြစ်နေပါလေခင်ဗျာ။